ပြီးခဲ့တဲ့နေ့ကအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကင်းလှည့်နေတဲ့ဖိလစ်ပိုင်လေယာဉ်အနီးတရုတ်ရေတက်ရဟတ်ရင်တစဉ်အန်ဒီရဖြစ်လာအောင်အနီးကပ်ပြန်တန်းခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကဒီကနေ့ဗုဒ္ဓဖူးနေ့မှာကန့်ကွက်ရှုံချလိုက်ပါတယ်။အငင်းပွားနေတဲ့ရေပိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်အနေနဲ့အတင်းအကျပ်ဖိအားပေးလှုံ့ဆော်တာမျိုးမလုပ်ဖို့နဲ့နိုင်ငံတကာဥပဒေတွေနဲ့အညီငြိမ်းချမ်းစွာဖြေရှင်းဖို့ဖိလစ်ပိုင်ဆိုင်ရာအမေရိကန်တပ်အမတ်ကြီးကသူ့ရဲ့ X လူမှုကွန်ရက်မှာရေးပြီးတော့တိုက်တွန်းထားပါတယ်။ Scarborough Shore ကျွန်းတွေအနီးကင်းလှည့်နေတဲ့ဖိလစ်ပိုင်လေယာဉ်အနီးတရုတ်ရေတပ်ရဟတ်ယာဉ်ကအန်ဒီရဲ့ရှိလာအောင်အနီးကပ်ပြန်တန်းခဲ့ပြီးတော့ဒါဟာမစင်မကျင်လုတ်တဲ့လုတ်ရက်တစ်ခုဖြစ်တယ်လို့အင်္ဂါနေ့ညနေပိုင်းတုန်းကဖိလစ်ပိုင်တာဝန်ရှိသူတွေကကန့်ကွက်ပြောဆိုခဲ့ပါတယ်။တရုတ်ကတော့ဒီအပေါ်ညင်းဆိုချက်ထုတ်လိုက်ပြီးတော့အင်္ဂါနေ့တုန်းကဖိလစ်ပိုင်လေယာဉ်ဟာတရုတ်လေယာဉ်ပိုင်နက်ထဲကိုတရားမဝင်ဝင်ရောက်ခဲ့တာဖြစ်ပြီးတော့ဖိလစ်ပိုင်ဘက်ကမဟုတ်မမှန်ပြောဆိုရတာဖြစ်တယ်လို့စွပ်စွဲထားပါတယ်။ Scarborough Shore ကျွန်းတွေဟာဖိလစ်ပိုင်ကမ်းခြေကနေရေပိုင်နဲ့120ကျော်လောက်သာဝေးပေမဲ့တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုတရုတ်ကသူပိုင်းလို့ကြွေးကြော်နေတဲ့အတွက်ဖိလစ်ပိုင်အပါအဝင်အရှေ့တောင်အာရှနိုင်ငံတွေနဲ့အငင်းပွားနေတာပါ။တောင်တရုတ်ပင်လယ်ပြင်အများစုကိုသူပိုင်းလို့တရုတ်ရဲ့ပြောဆိုချက်ဟာတရားမဝင်ဘူးလို့ကုလသမဂ္ဂကတော့2016ခုနှစ်တုန်းကဆုံးဖြတ်ခဲ့ပေမဲ့တရုတ်ကတော့လက်ခံလိုက်နာခြင်းမရှိပါဘူးရှင်။